မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့မာဆီယာဟာကချင်ပြည်နယ်တွင်းမှာအမေရိကန်ကပထမဆုံးအကြိမ်အဖြစ်လေယာစိုက်ပျိုးရေးကဏ္ဍကိုအကူအညီပေးမဲ့အစီအစဉ်စတင်တဲ့အနေနဲ့ဒီကဏ္ဍမှာလုတ်ကင်ကြသူတွေထံကအကြံဉာဏ်ရယူတဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့မြစ်ကြီးနားမြို့မှာပြုလုပ်ခဲ့ပါတယ်။မြစ်ကြီးနားမြို့ကို၃ရက်ကြာရောက်နေတဲ့တန်မတ်ကြီးနဲ့အဖွဲ့ဟာမနေ့က KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံခဲ့တယ်လို့တခြားအရက်ဖက်လူမှုအဖွဲ့တွေနဲ့ပါတွေ့ဆုံပြီးမူရစ်စေဝါတိုက်ချက်ရေးဒေသဖွံ့ဖြိုးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်တမတ်ကြီးစကော့မာရှယ်ဦးဆောင်တဲ့တန်ရုပ်ကိုယ်စားလှယ်အဖွဲ့ဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုနိုဝင်ဘာ23ရက်ကနေ25ရက်နေ့ထိ3ရက်တာတောက်ရောက်ပြီးကချင်ပြည်နယ်အတွင်းကစက်ကြိုးရေးကဏ္ဍကိုအကူအညီပေးရေးမူရင်းစေဝါတက်ချက်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေ NGO တွေအပြင်အစိုးရတာဝန်ရှိသူတွေနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတာပါဒီကနေ့မှာတော့စက်ကြိုးရေးကဏ္ဍကလူတွေနဲ့တွေ့ဆုံခဲ့ကြောင်းအမေရိကန်တန်ရုပ်ပြောခွင့်ရအာရီယာနီမန်ဒရင်းက VOA ကိုပြောပါတယ်
Today he also attended this USAID agriculture workshop.
ဒီကနေ့မှာတော့ USAID အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကကမ္ဘာ့ကထကျင်းပတဲ့စက်ကြိုးရေးဆိုင်ရာအလို့ယုံဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်ကချင်ပြည်နယ်အတွင်းကစက်ကြိုးရေးလုပ်ငန်းလုပ်ကိုင်သူတွေထံကအကြံဉာဏ်ရယူနိုင်ရုံအတွက်ဒီဆွေးနွေးပွဲကိုအဓိကလှုပ်ဆောင်တာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ရဲ့စက်ကြိုးရေးဆိုင်ရာအကူအညီတွေကိုကချင်ပြည်နယ်အတွက်ပထမဆုံးအကြိမ်ပေးသွားဖို့စီစဉ်နေတာကြောင့်ဖြစ်ပါတယ
်။တာမတ်ကြီးမာစီယယ်နဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရနဲ့လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့အမွေစေဝါတုံ့ဆွေမှုနဲ့ဆက်ဆက်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကဒေသခံအရက်ဖက်လူမှုအဖွဲ့အစည်းရဲ့အကြံပေးချက်တွေရယူပြီးစီမံကိန်းရေးဆွဲဖို့ပြင်ဆင်နေတာမှာမနက်ဖြန်နိုဝင်ဘာ15ရက်နေ့မှာအလို့ယုံဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်။အဲ့ဒီအလို့ယုံဆွေးနွေးပွဲကိုတာမတ်ဂျီမာစီရတက်ရောက်ဖွင့်လှစ်ပေးမယ်လို့အာရီယန်နီမန်ဒရင်းကပြောပါတယ်။ကချင်ပြည်နယ်အတွက်တည်တံ့ပြုလုပ်တဲ့မွေးရေးစေဝါတက်ဖြည့်ရေးအစီအစဉ်၅နှစ်တာကာလအတွက်အမေရိကန်ဒေါ်လာ6တန်း3ဆွဲထားဖို့ရထားကြောင်းလည်းပြောပါတယ်။မနေ့ကတော့တာမတ်ဂျီနဲ့ကိုယ်စားလှယ်အဖွဲ့ဟာဒီရောက်မှဆက်တဲ့ကချင်ပြည်နယ်ကနိုင်ငံရေးပါတီကြီးငါကိုစုပေါင်းပြီးဖွဲ့ထားတဲ့ KSPP ကချင်ပြည်နယ်ပြည်သူ့ပါတီနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းပါတီဒုဥက္ကဋ္ဌကွန်ဘရောင်အောင်ခန်းကပြောပါတယ
်။မနေ့ကရောက်ရောက်ချင်းပဲပထမဦးဆုံးကျွန်တော် KSPP ကချင်စစ်ပြည်ပါတီရုံးချုပ်ကလာဒီမှာလာတွေ့ပါတယ်။သူကတော့ KSPP ရဲ့ရှေ့လုပ်ငန်းစဉ်တွေပေါ့။ဘာဖြစ်လို့စုပေါင်းရတဲ့အကြောင်းကြီးနေရှေ့လုပ်ငန်းစဉ်တွေကိုကြိုးတယ်ကျွန်တော်ဘက်ကလည်းတင်ပြเสียရှိတာကိုတင်ပြတယ်အဒီအပြာလန်ဆွေးနွေးမှုပေါ့
ကချင်ပြည်နယ်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်အမေရိကန်ကအကူအညီပေးနိုင်တဲ့အနေအထားတွေကိုတာမတ်ကြီးကမေးမြန်းခဲ့တာနဲ့သူတို့ဘက်ကပြန်လည်တင်ပြဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုလည်းကွန်မန်ဒါအောင်ခမ်းကအခုလိုဆက်ပြောပါတယ
်အဓိကတော့မူရင်းစည်းဝါးကိစ္စနဲ့ငြိမ်းချမ်းရေးကိစ္စဖြစ်ပါတယ်ငြိမ်းချမ်းရေးမရဘူးဆိုရင်ကျွန်တော်နိုင်ငံမှာဘလောက်ပဲဖွံ့ဖြိုးရေးပဲလုပ်လို့စည်းဝါးရေးလုပ်ပဲလုပ်လို့အောင်မြင်မှာမဟုတ်ဘူးဆိုတဲ့အချက်တွေကိုကျွန်တော်ဘက်ကလည်းတင်ပြပါတယ်အဲဒါကြောင့်လည်းသူတို့အနေနဲ့ဒီဟာကိုလက်ခံတယ်နောက်တစ်ချက်ကတော့မူရင်းစည်းဝါးကိစ္စဖြစ်ပါတယ်အဲအခုကဒီမှာကြည်မာမူရင်းစည်းဝါးအရင်ဒီ effect ဖြစ်နေတယ်ပြဿနာဖြစ်နေတယ်အဲ့ဒီဒီချင်းချင်းလေးကလည်းသူ့ဘွားစွာအဲဒီ effect ကဖြစ်နေတယ်တံပြတဲအောင်မှုကဖြစ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့လက်ခံတယ်ဒါကြောင့်လည်းအဲ့ဒီကိစ္စတွေကလည်းသူတို့အနေနဲ့အမြဲတမ်းပေါ့ကြည့်နေတယ်ဆိုတဲ့အပိုင်းလေးဖြစ်ပါလား
။ဆာမတ်ဂျစ်ကော့မာရှယ်နဲ့အဖွဲ့ဟာမနေ့ပြန်မှာတော့အတူတကွာစစ်တွင်းအမေရိကန်တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ပွဲဝင်ခဲ့ကြတဲ့ကချင်စစ်ပြန်စစ်မှုရဟောင်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါပြင်မနေ့ပြန်မှာပဲမြစ်ကြီးနားမြို့မှာအမေရိကန်တန်ယုံအလုတ်အကင်နဲ့တခြားခွင်လန်းများဆိုင်ရာပြပွဲကိုဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ဟာမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံနဲ့မကြာခင်နေ့ပြည်တော်မှာဖွင့်လှစ်ဖို့ရှိတဲ့ဆက်ဆံရေးယုံတွေမှာအလုတ်အကင်ကလေးလျှောက်လို့ရနိုင်တဲ့အမေရိကန်မှာပညာသွားသင်လို့သူတွေအတွက်ပညာသင်ခွင့်ရနိုင်တဲ့အခွင့်အရေးနဲ့အကြောင်းကို Facebook ကနေတိုက်ရိုက်ထုတ်လွှင့်ပြသပြီးရှင်းလင်းပြောကြားမဲ့အစီအစဉ်ဖြစ်ပါတယ်။မနက်ဖြန်နိုဝင်ဘာ15ရက်တောက်တာနေ့မနက်9နာရီမှာစတင်မဲ့အစီအစဉ်ကိုတော့လူကိုယ်တိုင်မတက်နိုင်သူတွေအနေနဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ကနေကြည့်ရှုနိုင်ဖို့အတွက်တိုက်ရိုက်ထုတ်လွှင့်ပြသပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။